American ပြည်သူမှာပထမဆုံး Omicron COVID ပိုးသစ်ကူးစက်မှုကို California ပြည်နယ်မှာစစ်ဆေးတွေ့ရှိတဲ့အကြောင်းကျန်းမာရေးတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်
။ The individual was a traveler who returned from South Africa on November the 22nd.
ကူးစက်ခံရသူကနိုဝင်ဘာလ22ရက်နေ့မှာတောင်အာဖရိကနိုင်ငံကပြန်လာသူဖြစ်ပြီးနိုဝင်ဘာလ29ရက်နေ့မှာကူးစက်မှုကိုအတည်ပြုခဲ့ပါတယ်လို့အမေရိကန်သမ္မတရဲ့ဆေးဘက်ဆိုင်ရာအကြံပေးရာရှိချုပ်ဒေါက်တာအန်ထိုနီဖောချီကပေါ်ထူးနေအင်ဗီရိုသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါယောဂကူးစက်ခံရတဲ့သူဟာကာဝယ်ဆေးအပြည့်ထိုးထားသူဖြစ်ပြီးယောဂလက္ခဏာမပြင်းထန်ကြောင်းနဲ့တည်တံ့ခေါ်ထားပြီးစမ်းသပ်ဆစ်ဆဲမှုတွေလုပ်နေတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်အိုမီကရွန်ပိုးသက်ကူးစက်မှုတွေကိုထိန်းချုပ်ဖို့အမေရိကန်ကိုလာမဲ့နိုင်ငံတကာခီးသွားတွေပေါ်စမ်းသပ်ဆစ်ဆဲမှုတွေတိုးမြင့်ဖို့အမေရိကန်ဆွေးရကပြင်ဆင်နေတဲ့အကြောင်းသတင်းတွေထွက်ပေါ်နေချိန်မှာပဲယောဂပိုးသစ်ကူးစက်မှုအတည်ပြုခဲ့တာပါအမေရိကန်သတင်းတွေမှာတော့အမေရိကန်ကိုလာမဲ့ခီးသွားတွေကိုကာကွယ်ဆေးထိုးစီဖြစ်စေမထိုးစီဖြစ်စေကိုဗစ်ရောဂါပိုးရှိမရှိခီးမထွက်ခွင်တရက်လိုမှစစ်ဆေးဖို့စီစဉ်နေတဲ့အကြောင်းလည်းဖော်ပြနေပါတယ်ခီးသွားတွေအနေနဲ့အမေရိကန်ကိုရောက်လာပြီးသတင်းတစ်ပတ်ကြာကိုဖတ်တာတည်ထောင်ခွဲနေထိုင်မှုနဲ့၃ရက်ကနေ၅ရက်အတွင်းနောက်ထပ်စစ်ဆေးမှုခံယူဖို့စီကံသိထုတ်ပြန်သင့်မသင့်ဆိုတာကိုလည်းတာဝန်ရှိသူတွေဆွေးနွေးနေတယ်လို့ဆိုပါတယ်ဆွေးနွေးနေဆဲဖြစ်တဲ့စီကံသိမှာပြည်ပကနေအမေရိကန်ကိုပြန်လာတဲ့ခီးသွားတွေလည်းအကျုံးဝင်မှာဖြစ်ပါတယ်ဒီစီစဉ်သစ်ကိုတော့သမ္မတဂျိုးဘိုင်ဒန်ကြာသာပြီးနေမှာကြီးညာမယ်လို့လည်းခန့်မှန်းနေကြပါတယ်